ဧပြီလ25ရက်နေ့ကနေ28ရက်နေ့အထိတရုတ်နိုင်ငံမှာကျင်းပမယ့်ဒုတိယအကြိမ် BRI ခေတ်သစ်ပိုလန်မှအစီအမံကိန်းနိုင်ငံတကာညီလာခံကြီးကိုတက်ရောက်ဖို့နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မြန်မာနိုင်ငံကနေစတင်ထွက်ခွာမှာပါဒီခီးစဉ်ရဲ့ထူးခြားချက်နဲ့ပတ်သက်လို့မြန်မာအရေးအကဲခတ်တချို့ကိုကိုဝင်းမင်းကမေးမြန်းပြီးတော့စူးစီးတင်ပြမှာပါရှင
်ဟုတ်ကဲ့ပါနိုင်ငံတော်အဆိုင်ပြည်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အခုတရုတ်ပြည်ခီးစဉ်ကအရေးပါတယ်လို့ကော်မတီဦးစီးချုပ်ဗိုလ်ချုပ်မှုရှိမင်းအောင်လှိုင်သွားခဲ့တဲ့ခီးစဉ်နောက်ပိုင်းဖြစ်တာမို့ညှိနှိုင်းရမှုတွေပိုများနိုင်တယ်လို့မြမအရေးကျွမ်းကျင်သူဂျော့ချ်တောင်းတက္ကသိုလ်ကဂေါ်လူဆောင်ဘာမခဒေးဗစ်စတိုင်ဘတ်ကသုံးသပ်ပြပါတယ
် It's important that she go and that she had big continue
ကျွန်တော်ထင်ပါတယ်ဒေါက်ဆန်းစုကြည်အခုတရုတ်ကိုသွားတာကတရုတ်နဲ့ဆက်ဆံရေးဆက်ကောင်းနေတာကိုကြားတဲ့အတွက်အရေးကြီးပါတယ်ဒါပေမဲ့ဒီခီးစဉ်မှာဒေါက်ဆန်းစုကြည်အနေနဲ့ခက်ခဲခက်ခဲဖြေရှင်းရမယ်တောင်းဆိုချက်တွေကြားမှာညံ့နေတဲ့သဘောရှိပါတယ်တမ်မတော်ဘက်ကတောင်းဆိုထားတာတွေရှိမယ်ပြည်ုပ်နဲ့ဆက်ဆံရေးဆက်ကောင်းစေခြင်းနဲ့တောင်းဆိုချက်ရှိမယ်နောက်ပြည်ုပ်ရဲ့မြေဆုံစီမံကိန်းကိုစန့်ကျင်နေတဲ့လူမှုအဖွဲ့အစည်းတွေရှိတယ်ဒီတောင်းဆိုချက်တွေအားလုံးကိုဖြေရှင်းပေးခြင်းစိတ်ရှိမရှိကတော့တပိုင်းပေါ့နော
်ဒါအပြင်ပမခဆိုင်ဘက်ကလည်းအရင်လက်ဗရောင်းတောင်ကျင်းဤစီမံကိန်းမှာတော့ကလည်းဒေါက်ဆန်းစုကြည်အနေနဲ့ပြည်သူတွေစန့်ကျင်တဲ့ကြားကတမ်မတော်စိတ်မဆူအောင်ခက်ခဲခက်ခဲဆုံးဖြတ်ခဲ့ရတာကြောင့်အခုလဲအလားတူခက်ခဲနိုင်တယ်လို့ပြောပြပါတယ်။ဒီတရုတ်ရဲ့ခေတ်သစ်ပိုလန်မှစီမံကိန်းညီလာခံမှာတခြားနိုင်ငံတွေလည်းပါတာဖြစ်ပေမဲ့တရုတ်သမ္မတနဲ့တော့ဒေါက်ဆန်းစုကြည်တွေ့ပြီးစီးပွားရေးစဉ်ကြံလမ်းကိစ္စတွေဆွေးနွေးနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာ American ဆံမှုဟောင်း Priscilla Club ကထောက်ပြပါတယ
်။ Sure there'll be a meeting on the side.With Xi Jinping.
ဒေါက်ဆန်းစုကြည်အနေနဲ့အစည်းအဝေးပြင်ပမှာသမ္မတရှီကျင်းပင်နဲ့တွေ့ဖို့ရှိမှာပါ။အဲ့ဒီမှာတရုတ်မြန်မာစီးပွားရေးစဉ်ကြံလမ်းကိစ္စပါလာနိုင်ပါသေးတယ်။ဘလို့ဆက်ဖြစ်မလဲဆိုတာကတော့စောင့်ကြည့်ရမှာပေါ့နော်။ဒါပေမဲ့ဒီလမ်းကိစ္စစပြီးရှေ့ဆက်လုပ်ဖို့တရုတ်ဘက်ကတိုက်တွန်းမှာပါ။ဒါပေမဲ့မြန်မာအစိုးရဘက်ကတော့ဘလို့တုံ့ပြန်မလဲမသိသေးပါဘူး
။ Priscilla Club ကဆက်ပြီးမြန်မာအစိုးရဘက်ကတော့အခုလိုတရုတ်ရဲ့စီမံကိန်းကြီးတွေကိုနောက်တွန့်နေတဲ့သဘောရှိတယ်လို့အခုလိုဆက်သုံးသပ်ပြပါတယ
် My impression is that Naypyidaw the government in Naypyidaw is going to be very
Naypyidaw ကမြန်မာအစိုးရအနေနဲ့တော့တရုတ်ရဲ့ကြီးမားတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးအထူးကိုတတိထားပြီးရှေ့ဆက်ဖို့စဉ်းစားမှာပါဘာလို့လဲဆိုတော့တရုတ်ကကမ်းလှမ်းတဲ့ငွေချေးတဲ့ပုံစံမျိုးကိုမယူချင်လို့ပါ
ဒါအပြင်အခုခီးစဉ်မတိုင်ခင်လေးမှာပဲမြန်မာနိုင်ငံထဲမှာမြေဆုံစီမံကိန်းဆန့်ကျင်မှုတွေဖြစ်နေတာမို့ဒီခီးစဉ်မှာဘာထူလာနေတယ်လဲလို့ပြေးရမှာတမ်ဘောပစ္စလာကလပ်က
I think it's inevitable that the Chinese will continue
ဒီမှာထင်ပါတယ်တရုတ်ဘက်ကတော့မြေဆုံကိုပြန်လုပ်ဖို့စက်တွန်းမှာတည်ကြပါတယ်ဒါပေမဲ့မြန်မာဘက်ကတော့ခုလိုပြန်လုပ်ပေးဖို့အနေအထားမတွေ့ရသေးပါဘူ
းဒါပေမဲ့ပါမော့ဆာစတိုင်ဘက်ကတော့ဒေါက်ဆန်းစုကြည်အနေနဲ့ခက်ခဲခက်ခဲညှိနှိုင်းရမှာဖြစ်နိုင်ခြင်းရှိတာတွေကိုအခုလိုရှင်းပြပါတယ
် We'll get more of the electricity we will get it sooner we will
မြန်မာဒီဘက်ကနေညှက်စစ်တာပို့ရအောင်ရင်းမြန်ရအောင်ကြည့်တာမျိုးနောက်ဒီဆယ်ကြီးကိုအရွယ်စားလျှော့ဖို့ကြိတာမျိုးအဓိကကတော့ဒီဆယ်ရဲ့စိုးကျိုးဖြစ်လာနိုင်တာတွေကိုလျှော့ချနိုင်တဲ့နည်းလမ်းအားလုံးနဲ့အပေးအယူလုပ်ကြိတာမျိုးပေါ့နော်ဒါပေမဲ့ဘလို့ဆယ်ပဲဖြစ်ဖြစ်အတင်းဆက်လုပ်မယ်ဆိုရင်တော့ဒေါက်ဆန်းစုကြည်အတွက်2020ရွေးကောက်ပွဲမှာအထည်နာစေနိုင်ပါတယ
်ပမခဆန်ဘက်ကဆက်ပြီးအခုချိန်ကတရုတ်နိုင်ငံရဲ့မြန်မာနိုင်ငံပေါ်ဩဇာပိုကြီးလာတာမို့မြန်မာအစိုးရအတွက်ညှိနှိုင်းရတာအခက်အခဲပိုကျုံနိုင်တယ်လို့ထောက်ပြပါတယ
်။ The current situation with the Rohingya because China has basically
ဒီခိုင်ပြည်နယ်မှာ Rohingya ပြဿနာဖြစ်လာပြီးကြတဲ့ကဒီဘက်ကမြန်မာအစိုးရကိုထောက်ခံကာကွယ်ပေးတယ်။ American နဲ့အနောက်နိုင်ငံအစိုးရတွေကတော့ကာကွယ်မပေးဘဲဖိအားပေးလာတယ်။အဲဒီတော့ဒီဩဇာကမြန်မာနိုင်ငံမှာအရင်နှစ်တွေထက်အများကြီးပိုကြီးလာတာပေါ့။ဒီကြီးမားလာတဲ့ဒီဩဇာနဲ့အတင်းတောင်းဆိုလာနိုင်တာတွေကပေမြန်မာအစိုးရအတွက်မဆိုပြဿနာရှိပါတ
ယ်ဒါပေမဲ့တရုတ်အစိုးရအနေနဲ့လည်းအရင်တရုတ်မြန်မာတီကရုံချစ်ခဲ့မှုတဲ့မြန်မာနိုင်ငံမှာအခုလူမျိုးရေးအမျိုးသားရေးကိစ္စတွေခေါင်းထောင်လာတာကိုနားလည်ပြီးမြန်မာလူထုအများစုမကြိုက်တာကိုအတင်းစိုးမလို့သိဘူးလို့ဆက်ထောက်ပြပါတယ
် And the Chinese government has to understand this and take steps
တရုတ်အစိုးရအနေနဲ့အခုလိုလူမျိုးရေးအမျိုးသားရေးဝါဒတွေခေါင်းထောင်လာတာကိုနားလည်ပြီးစွန့်ချနိုင်အောင်လုပ်ဖို့လိုပါလိမ့်မယ်အရင်နောက်မကြသေးခင်ပေါ့နော်မြန်မာပြည်ကတရုတ်တွေကတော့ဒီပြဿနာကိုလုံးဝသတိပြုမိကြပါလိမ့်မယ်ဒါပေမဲ့ဘေကျင်းကအစိုးရကသတိပြုမိမမိကြတော့နောက်တစ်ပိုင်းပေါ့နော
်ဒါအပြင်နိုင်ငံတော်တိုင်ပြည်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အခုတရုတ်ခီးစဉ်တဲ့မှာမြန်မာနိုင်ငံကငြိမ်းချမ်းရေးကိစ္စတွေကိုလည်းဆွေးနွေးဖို့ရှိနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျ